အမေရိကန်ရေလုံငန်းကုမ္ပဏီတွေမှာချေကျွန်တွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးကမ္ဘောဒီးယားနိုင်ငံသားခုနှစ်ဦးတို့ရဲ့တိုင်းခြားချက်တွေကိုကြားနာဖို့ကယ်လီဖိုးနီးယားတရားသူကြီးတူဦးကရှင်နေတွေကိုတရားရုံးကိုဆင်ခေါ်လိုက်ပါတယ်။ရေလုံငန်းတွေမှာချေကျွန်တွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးပြောဆိုထားတဲ့အမျိုးသား၅ဦးနဲ့အမျိုးသမီး၂ဦးတို့ဟာအမေရိကန်ကုမ္ပဏီအဖြစ်မှတ်ပုံတင်ထားတဲ့ Rubicon's Resources and Wells Co. Universe Company ထိုင်းလုပ်ငန်းတွေဖြစ်ကြတဲ့ Patnam Seafood နဲ့ SS Frozen Food Company တို့ကိုဇွန်လ15ရက်နေ့ကတိုင်းခြားခဲ့ကြတာပါ။တိုင်းခြားချက်တမ်းမှာသူတို့ကိုလိမ်လည်ပြီးတော့အဲ့ဒီကုမ္ပဏီတွေအတွက်2010ကနေ2012အထိနှစ်နှစ်နီးပါးကြာအောင်အတင်းကျပ်ကြေကျွန်တွေလိုခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။တိုင်းခြားစာရဲ့အဆိုအရဖတ်နမ်ပဇွန်လုပ်ငန်းကနေကုန်ဝယ်ယူသူတွေထဲမှာအမေရိကန်အခြေစိုက် Walmart အယောင်ဆိုင်ကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။တိုင်းခြားချက်ထဲမှာတက်တဲ့အထောက်အထားတွေနဲ့ရှင်းလင်းချက်တွေပါဝင်မှုမရှိဘူးဆိုပြီးကုမ္ပဏီတွေဘက်ကပြောဆိုထားပါတယ်။ဒါကိုခြေပဖို့အတွက်တရားသူကြီး John F. Walter ကကုမ္ပဏီရှင်းနေတွေကို September 19ရက်နေ့တရားရုံးကိုဆင်ခေါ်ထားပါတယ်။တရားလိုရဲ့ရှင်းနေတွေကလည်းနှစ်နာခဲ့ရတာတွေကိုတင်ပြဖို့ရှိနေပါတယ်။